လောရာဟာရီကိန်းမုန်တိုင်းဝင်ရောက်တိုက်ခတ်ခဲ့တဲ့အမေရိကန်ပြည်ထောင်စု Texas နဲ့ Louisiana ပြည်နယ်ကမ်းခြေဒေသတွေကိုသမ္မတ Trump စနေနေ့တုန်းကသွားရောက်ကြည့်ရှုစစ်ဆေးခဲ့ပါတယ်။ဒီဒေသတွေမှာပြီးခဲ့တဲ့သတင်းပတ်အတွင်းကဝင်ရောက်တိုက်ခတ်ခဲ့တဲ့ဟာရီကိန်းမုန်တိုင်းကြောင့်လျှက်စစ်မီပြတ်တောက်နေသလိုသောက်သုံးရေလည်းပြတ်လတ်နေပါတယ်။ကြာသပတေးနေ့အစောပိုင်းကဝင်ရောက်တိုက်ခတ်ခဲ့တဲ့ဒီအဆင့်လေးဟာရီကိန်းမုန်တိုင်းကြောင့်အနည်းဆုံးလူ14ဦးသေဆုံးခဲ့ရပါတယ်။မုန်တိုင်းနဲ့အဆိုးဆုံးခံခဲ့ရတဲ့ Louisiana ပြည်နယ် Lake Charles မြို့ကိုလည်းသမ္မတ Trump မနေ့တုန်းကသွားရောက်ခဲ့ပါတယ်။ဒီကနေ့တဆင့်သမ္မတထရမ့်ဟာမုန်တိုင်းတန်တဲ့ Texas ပြည်နယ် Orange မြို့ကိုဆက်ပြီးတော့တွားရောက်ခဲ့ပါတယ်။အခုလိုမုန်တိုင်းတန်ခံခဲ့ရတဲ့ Texas နဲ့ Louisiana ပြည်နယ်တွေကိုမတွားခင်တည်းကသမ္မတထရမ့်က Louisiana ပြည်နယ်တွင်အရေးပေါ်အခြေအနေကြေညာခဲ့တာပါ။ဒီအတွက်ပြည်နယ်တွင်မုန်တိုင်းတန်တဲ့နေရာတွေမှာ Federal အစိုးရရန်ပုံငွေသုံးစွဲခွင့်ရမှာဖြစ်ပါတယ်။ဒါပြင်ပြည်နယ်တွင်လျှက်စစ်မီးပြတ်တောက်နေတဲ့ဒေသတွေမှာလည်း International Brotherhood လျှက်စစ်တပ်အားဖြန့်ဖြူးရေးကုမ္ပဏီဝန်ထမ်းအင်အား 2,000 လောက်နဲ့မီးပြန်ရဖို့အတွက်လှုံ့ဆော်ပေးနေပါတယ်ရှင်။